ထိုင်းနိုင်ငံမြန်မာတန်ယုံရှိမြန်မာရွှေပြောင်းအလုပ်သမားတွေဘာကြောင့်ဆန္ဒပြကြသလဲဆိုတာကိုတင်ပြမှာပါ။ကျမတို့ရဲ့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအခြေစိုက်အလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ပြီးခဲ့တဲ့ရက်ကပဲဖျက်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာအလုပ်သမားတွေအတွက်ကြောထုံနောက်ခံပေးမဲ့အဖွဲ့အစည်းတွေအားနည်းသွားကြတာပါဒီအတွက်သူတို့ရဲ့နှစ်နာမှုတွေကိုအကူအညီပေးမဲ့အဖွဲ့အစည်းတွေလိုအပ်တဲ့အကြောင်းဒီအဖွဲ့အစည်းတွေနဲ့အတူမြန်မာတန်ယုံဘက်ကရည်တည်ပေးဖို့အတွက်ထိုင်းနိုင်ငံဘန်ကောက်နဲ့မဟာချိုင်းမှာရှိတဲ့အလုသမားထောင်ကနန်းခန့်ကမြန်မာတန်ယုံရှိမှဒီဇင်ဘာလ19ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်သူတို့ရဲ့လိုလားချက်တွေကိုမြန်မာတန်မတ်ကြီးကိုစာတစောင်ပေးပို့ခဲ့ပါတယ်ဒီအတွက်အလုသမားခေါင်းဆောင်3ဦးကိုမြန်မာတန်မတ်ကြီးဦးမျိုးမြင့်တန်းကခေါ်ယူတွေ့ဆုံခဲ့ပြီးအလုသမားရေးရာကိစ္စတွေကိုတက်နိုင်သမျှကူညီပေးမယ်လို့ပြောဆိုခဲ့ကြောင်းအလုသမားခေါင်းဆောင်တူဦးဖြစ်တဲ့မတ်ဖြိုးကပြောပြပါဗျ။ဟ
ောဘာလို့ဒီကိစ္စလဲဆိုတော့ကျတော့ဘယ်လိုပါမလဲခုမြန်မာတန်ရုံးအနေနဲ့ပေါ့နော်ခုအလုသမားတွေဘက်ကကူညီနဲ့အဖွဲ့အစည်းမှန်းတော့ပေါ့နော်မမမမတောက်ခပ်ပြီးလို့ရရက်ဒီပြီးလို့ရညီမတို့ကတောင်းဆိုချင်တာပါရှင်ဟုတ်ဆက်မကြီးကတော့အခုသူဒီလိုတောင်းဆိုတဲ့နေရာတွေမှာဘောနော်ဒီပြန်ပြီးတော့စဉ်းစားပြီးတော့ပြင်ပြီးမယ်ဆိုတဲ့အကြောင်းကိုလည်းပြောလိုက်ပါနေရှင်ဟုတ်ဟုတ်အလုပ်သမားတွေကိုတစ်ထောင်ကျော်လောက်ရှိပါရှင်ညီမတို့တို့အရောကတော့ကိုစံနာနဲ့ကိုဒီတန်ရုံးရှိဖို့ဗမင်းဒီကြားတောင်ဆိုမယ်ဆိုပြီးတော့ကိုစံနာနဲ့ကိုပဲလောက်ထားတာဒါပြီးမှမထင်မှဖင်းနဲ့ပေါ့နော်အလုပ်သမားတွေကဒီလိုပဲဒုက္ခရောက်တဲ့သူတွေရောမရောက်တဲ့သူတွေရောပေါ့နော်အလုပ်သမားကြီးရအတွက်ပေါ့နော်ပြင်ဖို့ရသွားပြီးတောင်းဆိုကြတယ်ညီမတို့
ညီမအလုပ်သမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့တဲ့ AAC မဟာမိတ်အဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာအလုသမားရဲ့ဆောင်ရွက်မှုတွေလှုပ်ဆောင်လို့မရအောင်ဖိအားပေးခံရတယ်ဆိုပြီးသူတို့အဖွဲ့ကိုဖျက်သိမ်းလိုက်တာပါသူတို့ဟာအလုသမားတွေရဲ့နှစ်နာမှုတွေအတွက်၃နှစ်တာကာလအတွင်းဗတ်တန်း80လောက်နှစ်နာကြီးရအောင်လှုပ်ဆောင်ပေးခဲ့တဲ့အတွက်အလုသမားအများစုကထောက်ခံမှုရထားတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့ဒီအဖွဲ့အစည်းဖျက်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာတန်ယုံအနေနဲ့အလုသမားရဲ့ဆောင်ရွက်နေတဲ့အဖွဲ့တွေအလုသမားရဲ့လှုပ်ဆောင်နိုင်အောင်ရည်တည်ပေးဖို့အတွက်အလုသမားတွေကတောင်းဆိုခဲ့တာဖြစ်တယ်လို့လည်း AAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါတယ်
။အဲကျွန်တော်တို့ဒီအလုမြန်မာတန်ယုံကဥဆောင်နေမြန်မာတန်ယုံလို့မကူညီဆောင်ရွက်ရေးကော်မတီပြန်လည်ဖွဲ့စည်းပေးဖို့အလုသမားတွေကတောင်းဆိုတာ။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ AAC ဘက်ဖြတ်သိမ်းလိုက်ရတာနောက်မှာကြောထောင်းနောက်ကမြန်မာတန်ယုံကရည်တည်မပေးလို့ဆိုတော့အလုသမားတွေကရိတ်မိသိရှိသွားပြီးနောက်ဒီလိုမျိုးတွေဖြစ်တာပေါ့နော်
။လေကျွန်းလူတက်မှုကိစ္စဖြစ်ပြီးတဲ့နောက်တည်ထံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ရဲ့အမှုကိစ္စကိုအကူအညီပေးဖို့အတွက်မြန်မာတန်ယုံအနေနဲ့အလုသမားရဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးမြန်မာတန်ယုံကူညီဆောက်ရှောက်ရေးကော်မတီကိုဖွဲ့စည်းခဲ့တာပါ။တန်မတ်ကြီးဦးဝင်းမောင်တာဝန်ကနေအနားယူကန်ဒီအချိန်မှာဒီကော်မတီကိုဖျက်သိမ်းခဲ့ပါတယ်။ဒီအတွက်အခုတန်မတ်အစ်အနေနဲ့လည်းမြန်မာနိုင်ငံသားရွှေပြောင်းလုသမားတွေကိုအကူအညီပေးနိုင်ဖို့အတွက်မြန်မာအလုသမားတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အလုသမားတွေဆန္ဒထုတ်ဖော်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။